္မဘလော့ဂါတွေပါဝင်ကမ္ဘာအနှံ့ကဘလော့ဂါတွေသုံးနေကြတဲ့ WordPress blogging software မှာလုံခြုံရေးဟာဝယ်ကြီးဖြစ်ခဲ့လို့ blog စာမျက်နှာတန်းနဲ့ချီဖြက်စီးခံခဲ့ရတဲ့ကိုသားညုံရဲ့
ဟုတ်ပါဗျာ hacker တွေကအုပ်စုလိုက်ကိုအပြိုင်ဆိုင်သူတို့လုံနိုင်တယ်ဆိုတာကိုတစ်ဖက်နဲ့တစ်ဖက်သိအောင်သူများ blog စာမျက်နှာတွေပေါ်မှာအဖွဲ့နာမည်ရေးပြတာမျိုးလို့သူရဲ့လက်စွမ်းတွေကိုပြခဲ့ကြတယ်ဆိုပဲဗျ
ဟုတ်တယ်ရှင်ပထမပိုင်းကတော့အဲ့လိုလုပ်ကြတာနောက်ပိုင်းကျတော့တချို့ hacker တွေကသူများ blog စာမျက်နှာတွေကိုအပိုင်စီးအသုံးချတာမျိုးအထိကိုလုံလာကြတယ်လို့ WordPress အတွက်ကိုလုံခြုံရေးတာဝန်ယူထားတဲ့ security company ကပြောတယ်ရှင်
အဲ့ဒါကြောင့်မလို့သူရဲ့နောက်ဆုံး version ကို update လုပ်ကြပါလို့ WordPress သုံးတဲ့ blogger တွေကို WordPress ကတိုက်တွန်းနေတာဗျပြဿနာကဘယ်ကစလဲဆိုတော့ WordPress version 4.7.0 နဲ့ 4.7.1 တွေအတွက်2016နှစ်ကုန်ပိုင်းကမှထုတ်တဲ့ add-on software တခုမှလုံခြုံရေးဟာဒ်ဝဲဖြစ်နေတာအဲ့ဒါကိုအခွင့်ကောင်းယူပြီးတော့ hacker တွေက blog စာမျက်နှာအတော်များများလေးကိုဝင်ပြီးတော့အပြင်အဆင်တွေကိုဖျက်ဆီးတယ်သူတို့ရေးချင်တာတွေရေးတင်ချင်တဲ့ပုံတွေတင်ခဲ့ကြတာအဲ့ဒါကို Sukuri website လုံခြုံရေးကုမ္ပဏီကတည်လို့ WordPress ကို January လ20ရက်နေ့မှာတည်ပေးခဲ့တယ်တဲ့
ဒါပေမဲ့ WordPress က version 4.7.2 အသစ်ကို January လ26ရက်နေ့ကျမှထုတ်လိုက်တဲ့ရှင်သူတို့ blog post ထဲမှာတော့လုံခြုံတဲ့ WordPress blogging software အသစ်ကိုသူတို့ရဲ့လုံခြုံရေးတာဝန်ယူထားတဲ့ကုမ္ပဏီတွေဖန်တီးဖို့အချိန်ပေးတဲ့အနေနဲ့တမင်ရက်ဆောင်ပြီးတော့မှအများကိုအသိပေးရတာပါလို့ရေးထားပါတယ်
WordPress လုံခြုံရေးနဲ့ပတ်သက်လို့သတင်းတွေဖြစ်လာခဲ့တာက software version အသစ်ထုတ်ခဲ့ပြီးတော့နှစ်ရက်ကြာမှပဲ blog seminar တွေတိုက်ခိုက်ခံရတာတိတိတသာတိုးလာတာကိုမြင်ခဲ့ရတယ်လို့ WordPress ရဲ့လုံခြုံရေးပိုင်းဆိုင်ရာဒီ WordFence plugin software company ကပြောလိုက်လို့ပဲမဆင်မြတ်မော
WordPress ကလုံခြုံရေးတိုးမြင့်ထားတဲ့ version 4.7.2 ကိုထုတ်လိုက်တော့အလိုအလျောက် update လုပ်ခွင့်ပေးထားတဲ့ blog စာမျက်နှာတွေကတော့သူ့အလိုလို version အသစ်ကိုပြောင်းသွားတယ်ဒါပေမဲ့အဲ့လိုမလုပ်ထားတဲ့ blog စာမျက်နှာတွေကြတော့ hacker ရဲ့ရန်ကိုအကြီးအကျယ်ခံခဲ့ကြရတာကိုသားညုံရဲ့အဲ့လိုမျိုးတိုက်ခိုက်ခံရနိုင်တဲ့ blog စာမျက်နှာတွေကို WordFence ကစောင့်ကြည့်တာ48နာရီအတွင်းမှာ blog ပေါင်း8သိန်းကျော်တိုက်ခိုက်ခံရတာတွေ့ရတယ်လို့အကြီးအကဲ Mark Monda ကပြောတယ်ရှင်။သူတို့တွေ့ရသလောက်ဆိုလို့ရှိရင်ဒီမတူတဲ့ hacker အုပ်စုပေါင်း20ကျော်ကတစ်ဖက်နဲ့တစ်ဖက်အပြိုင်ဆိုင် blog စာမျက်နှာတွေကိုဖျက်ဆီးခဲ့ကြရတယ်တဲ့။တချို့ဆိုလို့ရှိရင်ဒီတစ်ဖက်ကဖျက်ဆီးထားပြီးသား blog စာမျက်နှာတွေမှာသူတို့လည်းလုံနိုင်နေဆိုတာကိုပြဖို့အတွက်ထပ်ပြီးတော့နောက်တစ်မျိုးဖျက်ဆီးကြတာမျိုးတွေလည်းတွေ့ခဲ့ရတယ်ဆိုပဲ
။ WordFence ရဲ့ပြောရဆိုရင်တော့မမက် email ဆိုတဲ့ hacker တခုတည်းကနေပြီးတော့ဒီ blog စာမျက်နှာပေါင်း3သိန်းကျော်ကိုဝင်ရောက်ဖျက်ဆီးခဲ့တာတဲ့အခုလိုမျိုးလုံခြုံရေးဟာဒ်ဝဲကြောင့်မလို့ WordPress ရဲ့ blog စာမျက်နှာတွေတိုက်ခိုက်ခံရတာအခုတခါဟာအဆိုးဆုံးပဲလို့ Mark Mounder ကဆိုတယ်အဲ့ဒီလိုတိုက်ခိုက်ခံရသမျှ blog တိုင်းက WordPress version 4.7.2 ကို update လုပ်မထားတဲ့ blog တွေနဲ့သူရဲ့ premium firewall လုံခြုံရေး software သုံးမထားတဲ့ blog တွေဖြစ်နေတယ်လို့လည်းသူကသုံးသပ်ပြထားပါတယ်
Google ကနေတဆင့်သွားပြီးတော့မှဒီ WordPress blog စာမျက်နှာတွေဖန်တီးထားကြသူတွေကို Google ကလည်းလုံခြုံရေးသတိတွေပေးခဲ့တဲ့အချင်းအဓိကကတော့ blog software အသစ်ကို update လုပ်ကြဖို့တိုက်တွန်းချက်တွေပို့ခဲ့တာပါ SiliconANGLE Media Online သတင်း blog မှာတော့ February 12ရက်နေ့ကရေးထားတဲ့သတင်းအရဆိုရင်အဲ့ဒီအချိန်အထိဒီ hacker ရဲ့တိုက်ခိုက်မှုကိုခံထားရတဲ့ blog ပေါင်းက2သန်းကျော်သွားပြီလို့ဆိုတဲ့ကိုသားညုံရဲ့
ပထမပိုင်းတိုက်ခိုက်မှုတွေက blog စာမျက်နှာတွေကိုဝင်ဖျက်ဆီးပြီးတော့သူတို့ရေးချင်တာရေးတင်ချင်တဲ့ပုံတွေကိုတင်တဲ့အဆင့်ပဲအခုနောက်ပိုင်းကျတော့ hacker တွေကအဲ့ဒီ blog ကိုအပိုင်စီးရဲ့အဆင့်မျိုးအထိဖြစ်လာတယ်မဆုမြတ်မောဒီ blog တွေတဲ့ဝင်ပြီးတော့ UU တိုက်ခိုက်တာကသူတို့အတွက်အကျိုးမြတ်မရဘူးလေအဲ့တော့လုံခြုံရေးဟာဒ်ဝဲတွေကိုတုံးချပြီးတော့ငွေကြေးအမြတ်ထုတ်လို့ရမယ့်နည်းလမ်းတွေကိုတချို့ hacker တွေကကြိုးစားလာကြတာလို့ Sukuri website လုံခြုံရေးကုမ္ပဏီတည်ထောင်သူကသူ့ရဲ့ blog ပေါ်မှာတုံးသပ်ရေးပြထားပါတယ
် blog စာမျက်နှာတွေကိုဝင်ဖျက်ဆီးရုံနဲ့သူတို့ဝင်ငွေမရဘူးဆိုတော့အဲ့လိုလုပ်တာတွေကမကြခင်မှာပျောက်သွားလိမ့်မယ်လို့ Daniel Sit ကရေးထားတာပါhacker တွေကသူတို့ဝင်တိုက်ခိုက်လို့ရတဲ့ blog တွေကိုအပိုင်စီးလိုက်ပြီးလို့ရှိရင်အဲ့ဒီ website တွေကို proxy site တွေလုတ်လိုက်ပြီးတော့ malware virus တွေဖြန့်နှားတော့အနှောက်အယှက်ပေးတဲ့ spam email တွေပို့တာမျိုးတို့လိုမျိုးငွေရမဲ့နှီးတွေလုတ်ဖို့စိတ်ကိုစိတ်အားထက်သန်နေတာတွေ့ရတယ်လို့သူကသတိပေးပြီးတော့ရေးထားပါတယ
် WordPress ကို hacker တွေကဘာကြောင့်မျက်စိကျတယ်လဲဆိုတော့ wordpress.com blog တွေကိုသုံးနေကြတာတွေကမြန်မာနိုင်ငံကအပါအဝင်တန်းပေါင်းများစွာကိုရှိနေတာဆိုတော့အဲ့လိုမျိုးလူသုံးများတဲ့ online platform တခုကို hacker တွေကအသုံးချနိုင်လို့ရှိရင်သူတို့အတွက်အကျိုးအမြတ်အများကြီးရှိတာလေ။အဲဒါကြောင့်မလို့ hardware တစ်ချက်ရှိသွားတာနဲ့အဲ့ဒါကိုအသုံးချနိုင်ဖို့စောင့်နေကြတာဗျ
။ online ပေါ်မှာအခမဲ့ကိုပိုင် blog တွေ website တွေဖန်တီးနိုင်ဖို့ WordPress က2003ခုနှစ်ထဲကသူတို့ရဲ့ blogging software တွေကိုစဖန်တီးခဲ့တာ။အခုဆိုလို့ရှိရင်ဒီ WordPress ရဲ့ software ကိုသုံးနေကြသူကကမ္ဘာမှာလက်ရှိ internet သုံးနေကြသူစုစုပေါင်းရဲ့28ရာခိုင်နှုန်းလောက်ရှိနေပါတယ်။သူတို့ဂိမ်းကနန်းတွေအရဆိုလို့ရှိရင်2006ခုနှစ်ထဲမှာတည်း WordPress platform ကိုသုံးပြီးတော့တင်တဲ့ post ပေါင်းကသန်းပေါင်း600နီးပါးရှိပါတယ်။ WordPress သုံးကြတဲ့ထဲကမြန်မာ blogger တွေအနေနဲ့လဲလုံခြုံရေးအန္တရာယ်ကြောင့်မလို့ WordPress ရဲ့နောက်ဆုံး software ကို update မလုပ်ရသေးဘူးဆိုရင်လုပ်ပါလို့ထပ်ပြီးတော့တိုက်တွန်းပါရစေရှင်။